ကရင်ပြည်နယ်ကော့ဂရိတ်မြို့နယ်မှာစစ်ကောင်စီတပ်တွေနဲ့ဒေသရင်းအခြေစိုက်လှုပ်ရှားနေတဲ့လက်နက်ကိုင်တပ်ဖွဲ့တွေကြားတိုက်ပွဲတွေဇက်တိုက်ဆိုသလိုဖြစ်နေပြီးတော့ထိခိုက်ဒဏ်ရာရသူတွေလည်းအများအပြားရှိနေတယ်လို့ဒေသခံတွေကပြောပါရယ်ကရင်အမျိုးသားအစည်းအရုံး KNU တပ်ဖွဲ့တွေနဲ့ PDF ကာကွယ်ရေးတပ်ဖွဲ့တွေကမကြခင်ကတိုက်ခိုက်ထိန်းချုပ်ခဲ့တဲ့ကုံတွယ်ရေးအချက်အချာမြောက်ရီမျိုးကိုအင်အားဖြည့်ဖို့လာတဲ့တပ်တွေနဲ့တိုက်ပွဲတွေဖြစ်ပွားနေတာပါ ကရင်ပြည်နယ်ဘက်ကတိုက်ပွဲတွေရဲ့နောက်ဆုံးအခြေအနေနဲ့ပတ်သက်လို့ VOA မြန်မာပိုင်းသတင်းတောင်မအေးအေးမှကသတင်းပေးပို့ထားပါတယ်ရှင
်ကရင်အမျိုးသားအစည်းအရုံးတမ6ထိချုပ်နယ်မြေဖြစ်တဲ့ကော့ကရိတ်မြို့နယ်ထဲမှာစစ်ကောင်စီတပ်တွေနဲ့ KNL PDF ပူးပေါင်းတပ်တွေတိုက်ပွဲတွေဇက်တိုက်ဖြစ်နေပြီးမြောက်ရီမြို့ဘက်ကိုတက်လာတဲ့စစ်ကောင်စီရဲ့အောင်စရစစ်ကြောင်းကလည်းရှေ့မတိုးနိုင်ပဲအထီးကအကြဆုံးနေများနေတယ်ဆိုပြီးပူးပေါင်းတပ်ဖွဲ့ဘက်ကခေါင်းဆောင်တဦးကပြောပါတယ်
လက်ရှိတော့ဒီအောင်စရစစ်စင်ကြီးကစစ်ကြောင်းကတော့ဘောနော်ဒီမြောက်ရီကိုတက်လာတဲ့အချိန်မှာအခုချိန်ကြီးတော့ဒီကျွန်တော်တို့ဒေါနာတောင်နဲ့မတော်နိုင်ဘူးနေ့တိုင်းလူလူတိုက်ပွဲတွေဆက်ဖြစ်နေတာပေါ့နော်သူတို့ဘက်ကတော့လက်နက်ချလေးဝင်လာတော့ထွက်ပြေးတာတော့လက်ရှိရှိနေတယ်အဲဒီနေ့ရပိုင်းမှာတော့ရီတကွန်တို့နောက်ပြီးတော့လမ်းဟောင်းဘက်တို့အဲသူတို့စစ်ကြောင်းသုံးယောက်ခွဲတယ်လေနောက်စစ်ကြောင်းသုံးယောက်ခွဲအဲဒီတော့မှဒီဒေါနာတောင်ကြီးဒီအနောက်ဘက်ချမ်းမှာပဲရှိတယ်ရှိဖို့မတက်လာနိုင်ဘူးဟုတ်ကဲ့အချမ်းဆုံးလဲသူတို့ဘက်အချမ်းဆုံးလဲများတယ်နောက်ပြီးတော့တက်မရည်လည်းဆက်ပြနေနောက်တစ်ခုကသူတို့ကတက်မ55ကိုခိုင်တော့ပြန်ဆွဲထုတ်သွားတယ်လို့ကြားတယ်ဒီပြည်စင်ကြီးကိုသူတို့ခင်တော့မပေါက်လာတဲ့အခါကျတော့အဲလက်လျှော့တဲ့အနေထားမျိုးလည်းမြင်တွေ့လာတာ
ပူပေါင်းတက်တီဘက်ကအခုလိုမျိုးပြောဆိုခဲ့ပေမဲ့စစ်ကောင်စီဘက်ကတော့နှစ်ဖက်တိုက်ပွဲတွေအတွင်းအကြဆုံးအခြေအနေနဲ့ပတ်သက်လို့ဒီရက်အတွင်းမှာသတင်းထုတ်ပြန်တာမရှိသေးပါဘူးကော့ဂရိတ်ဒေသခံတွေရဲ့အပြောအရဂျန်ယာရတဲ့စစ်ကောင်စီတပ်မှုတချို့ကတော့ရန်ကုန်ဘက်ကိုပြန်တဲဆောင်တာတွေရှိပြီးတပ်သားတွေကတော့နေမြေခံစည်းရုံတွေမှာကုသမှုတွေလုပ်နေတယ်လို့လည်းဆိုပါရယ်တပ်သားတွေတည်ဆုံတာကတော့အလောင်းတွေတည်ယူတာတွေမလုပ်တာတွေလည်းရှိနေတယ်လို့လည်းပြောကြပါရယ်အေဘီလ10ရက်ကျော်ကစပြီးနိုင်ငံတော်အဆင့်အထူးစစ်စင်ရေးဖြင့်အောင်စရာစစ်ကြောင်းဟာလက်နဲ့လူရင်းအလုံးအရင်းနဲ့ကော့ကရိတ်ကနေစစ်ကြောင်းထိုးလာပြီးမဲ့တလကျော်ကြာတဲ့အထိညဝရီမြို့ကိုမရောက်လာသေးပါဘူးလက်တလောမှာတော့ညဝရီမြို့ကိုနေကားဆောင်တက်ကထိန်းထားပြီးအုတ်ချုပ်ရည်ရန်နရာတချို့လဲပတ်နေပြီးမဲ့အပြည့်အဝလဲပတ်နိုင်တာတွေလည်းမရှိသေးပါဘူး KNU တက်မှ6ထိန်းချုပ်နေနေတဲ့မှာပဲမေလ17ရက်နေ့ကတော့တက်ပိုင်းဆိုင်ရာကိစ္စရည်နဲ့ပတ်သက်လို့ညှိနှိုင်းဖို့အတွက်နေမြေကန် KNU နဲ့ DKBA အဖွဲ့ဝင်တို့ဟာဖျားသုံးစုမြို့မှာရှိတဲ့ DGS တက်ဖွဲ့ဝင်များစခန်းချတဲ့နေအိမ်ဝင်းကိုတွားရောက်ခဲ့ရမှာတော့ DGS တွေထောင်ထားတဲ့စွဲမိုင်းကြောင့်လူစဲဦးထက်မနေသိဆုံးတာတွေဖြစ်ခဲ့ပါတယ်ဒီအတွက်ကရင်တပ်ဖွဲ့တွေအချင်းချင်းကြားတင်းမာနေတဲ့အခြေအနေတွေလည်းပေါ်ပေါက်ခဲ့ရတယ်လို့လည်းပြောပါတယ
်ကျော်တယ်ကျွန်တော်တို့ဘူစီတူနဲ့ဟိုထိထိတိုက်ပွဲတွေအခြားသုံးစုဘက်မှဖြစ်နေဆိုတော့သူတို့နဲ့လည်းကျွန်တော်ထင်တယ်ဘယ်လိုပြောမလဲဟိုအရင်ကလိုမျိုးရှိသက်သဘောတူညီမှုတွေဆက်ရမယ်မထင်တော့ဟုတ်ကဲ့အခြားသုံးစုဘက်မှအဲ့လိုမျိုးပေါ့နော်ဆွေးနွေးပွဲလုပ်ဖို့ပြောရင်းနဲ့အဲ့ဒါပဲအထူးကြိုက်တယ်အများကြီးလက်ကျဆုံးတယ်။ဒါအနေနဲ့ကျင်းမာမှုတွေတော့ကြီးရကျင်းမာမှုတွေဖြစ်လာတယ်
။ကရင်ပြည်နယ်အတွင်းကကရင်မျိုးသားအစည်းအရုံးထိန်းချုပ်ရာတပ်မဟာ9ခုအနက်6ခုမှာတော့တိုက်ပွဲတွေပြင်းထန်နေပါတယ်ရှင်။